ာနေ့နေ့ကမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ပြည်အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာ3ရက်ကျသာရီနေ့ညနေခင်းမြန်မာဝါသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလုံးမြို့19နဲ့25တို့ကနေတိုက်ရိုက်ထုတ်လည်ပေးနေပါခင်ဗျာဒီညနေ့အတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေ့နားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်ယူကရိန်းဆိုင်ရာအမေရိကန်အထူးတပ်တမန်ဟောင်းကိုအောက်တိုဘာမှာဒီကနေ့တကယ်ပိတ်မြင်းမြတ်မှုစီစဉ်ထားပါတယ်ဒီနေ့ပဲအိန္ဒိယကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ခီးစဉ်တွင်နှစ်နိုင်ငံကြားကိစ္စတွေဖြင့်ရိုဟင်ဂျာအရေးလဲဆွေးနွေးမယ်လို့ခန့်မှန်းနေကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မုံနဲ့အတူညင်ညာပေးတော့မှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရင်းပြန်လာရင်နိုင်ငံသားစီစဉ်မှုသက်တည်ခံကပ်ပြား NVC ကတ်ထုတ်ပေးပြီးမှနိုင်ငံသားဖြစ်ခွင့်အတွက်အဆင့်နဲ့စီစဉ်ဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်ပြီ
း NVC ကတ်ဆိုတာကျွန်တော်တို့လူဟင်းရလူမျိုးတွေကလုံးဝကန့်ဆုံစရာမလိုဘူးလို့ကျွန်တော်တို့ဆိုရမှာပါတနင်္ဂနွေလို့အတန်းအတာနဲ့
ကောက်ဆက်ဗဇာနီရိုညာဒုက္ခသည်ခံမှနေတဲ့ဦးအစ္စလမ်ပြောသွားဖြစ်ပါတယ်ဒီကြောင်အပြည့်စုံကိုကြားခင်မှနားဆင်ရမှာပါဒါပြေပြေမာနိုင်ငံကကျင်းအောင်စနစ်ကိုအစိုးရကပြောင်းလဲဖို့လုပ်နေပေမဲ့အကျင်းအောင်တွေအတွင်းမှာလူခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးတဲ့အကြောင်းပါပဲအမေရိကန်နိုင်ငံရေးသတင်းမှာတော့ Outlook ဒေါ်ဒီမိုကရက်တီကသမ္မတ Trump ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အကြောင်းဆော့ရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်နေတိုင်းငံမှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စုံစမ်းနေတဲ့အောက်လွတ်တော်ကော်မတီ၃ခုကဝန်ထမ်းတွေမကြာသေးခင်ကပဲယာယီကနှုတ်ထွက်သွားတဲ့ယူကရိန်းဆိုင်ရာအမေရိကန်အထူးတပ်တော်ကတ်ဖော်ကာကိုဒီကနေ့တကယ်ပိတ်မင်းမြတ်မှုစီစဉ်ထားပါတယ်။လွတ်တော်ဝန်ထမ်းတွေနဲ့တွေ့ဆုံရမှာဇူလိုင်လတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရန့်တို့ဖုန်းဆက်စကားပြောတဲ့ကိစ္စနဲ့နောက်ဆက်တွဲအထူးတပ်တော်ရဲ့ဆောင်ရွက်ချက်တွေကိုအာရုံစိုက်မင်းမြတ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။သူသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းသမ္မတပေါ်အမေရိကန်သမ္မတကဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆက်နွယ်ပြီးသမ္မတထရန့်ရဲ့ပုဂ္ဂလိကရှင်းနေရူရီဂျူလီယန်နီရဲ့ဆောင်ရွက်ချက်တွေကိုလည်းမင်းမြတ်မယ်လို့မျှော်လင့်ရပါတယ်။ယူကရိန်းသမ္မတနဲ့ဖုန်းပြောချိန်မှာသမ္မတထရန့်ကသူ့ရှင်းနေဂျူလီယန်နီနဲ့ရှင်းနေချုပ်ဝီလျံဘာရိုနဲ့ပါတိုင်ပင်ဖို့ပြောကြားခဲ့တာတွေပေါ်အင်ဗီယိုတာဝန်ရှိသူတော်များကိုကိုးကားပြီးအစိုးရအတွင်းလူတစ်ယောက်ကပြီးခဲ့တဲ့ဇင်ဘတ်ထဲမှာပဲတိုင်ချခဲ့တာပါ။တန်ချာချက်ထွက်ပေါ်လာပြီးနောက်တည့်မှာပဲအမေရိကန်အထူးသံတမန်လှုပ်ဆော်သွားခဲ့တာပါအထူးသံတမန်ဗိုကာဟာသမ္မတထရန့်နဲ့ရှင်းနေဂျူလီယန်နီယိုနဲ့ယူကရိန်းသမ္မတတို့တွေ့ဆုံပြီးကိုစီစဉ်ပေးခဲ့သူတူလည်းဖြစ်ပါတယ
်ဥရောပ Airbus လေယာဉ်ကုမ္ပဏီနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုက EU ဥရောပသမဂ္ဂအပေါ်တိုင်ချထားတဲ့ကိစ္စမှာအမေရိကန်အနိုင်ရပြီးတော့ EU ကတင်ပို့တဲ့အကုန်ပစ္စည်းဒေါ်လာ9ဘီလီယံခွဲဖို့ကုန်သွယ်ကုန်ကောက်ခံခွင့်ရသွားပါတယ်Airbus လေကြောင်းလိုင်းကို EU ကငွေကြေးပံ့ပိုးပေးနေတာတရားမဝင်ဘူးလို့ဆိုပြီး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုတ်ဖြတ်ခဲ့တာပါအမေရိကန်အတွက်အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့အတွက်တက်ပေါ်မှာရေးသားပါတယ်အယူခံတင်လို့မရတော့တဲ့နောက်ဆုံး WTO ဆုတ်ဖြတ်ချက်ဖြစ်တာမို့အရက်တွေတန်လွင်သီးတွေဒိန်ကဲတွေအပါအဝင် EU ကနေအမေရိကန်ကိုတင်သွင်းတဲ့ပစ္စည်းတွေအပေါ်အမေရိကန်က၈နှစ်ကစပြီးတော့အတွင်းကုန်ကွန်တွေကောက်ခံမယ်လို့မျှော်လင့်ရပါတယ်ဥရောပမှာတိစောက်တဲ့ခီးသည်တင်လေယာဉ်တွေအပေါ်သွင်းကုန်ကို25ရာခိုင်နှုန်း Scotch နဲ့ Irish Whiskey အရက်တွေအဖြစ်အဝတ်အစားတွေအစားအသောက်တွေနဲ့လုပ်ငန်းသုံးကုန်ပစ္စည်းကိရိယာတွေအပေါ်30ရာခိုင်နှုန်းသွင်းကုန်ကွန်ကောက်မယ်လို့ American ကပြောထားပါတယ်။အဲ့လိုကောက်မယ်ဆိုရင် EU ဘက်ကလည်းအရေးယူပိတ်ဆို့မှုတွေနဲ့တုံ့ပြန်မယ်လို့ပြင်သစ်ဗန်ဒါရေးဝန်ကြီးကတုံ့ပြန်ခဲ့ပါတယ်။ Britain, ပြင်သစ် Germany နဲ့ Spain နိုင်ငံတွေက Airbus လေယာဉ်ကုမ္ပဏီကိုတရားမဝင်ငွေကြေးပံ့ပိုးနေတယ်လို့ဆိုပြီး American အစိုးရက EU ကို2004ခုနှစ်ထဲက WTO မှာတိုင်ကြားထားတာပါ။အဲ့လိုပံ့ပိုးနေတာကြောင့် Airbus ရဲ့အဓိကပြိုင်ဘက် American Boeing လေယာဉ်တွေထက် Airbus လေယာဉ်တွေကကမ္ဘာဈေးကွက်မှာပိုပြီးတော့ဈေးတက်တက်တသားနဲ့ရောင်းနိုင်တယ်လို့ American ကဆွဆွဲခဲ့ပါတယ်။ဒီတိုင်ကြားချက်မှာအမေရိကန်ဘက်ကအနိုင်ရတဲ့အတွက် EU ရဲ့တရားမဝင်ပံ့ပိုးမှုတွေကိုတံပြန်ဆောင်ရွက်နိုင်ပြီလို့အမေရိကန်ကုန်သွယ်ရေးအထူးကိုယ်စားလှယ် Robert Lighthizer ကဗုဒ္ဓဟူးနေ့တုန်းကပြောကြားခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံညဉ့်ညဲ့အတွက်သဘောတူညီချက်ရရှိရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အိန္ဒိယပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့တော်မှာတာလီဘန်တပ်ဖွဲ့စစ်မြင်ခေါင်းဆောင်တွေနဲ့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံကြပါတယ်။ပါကစ္စတန်ဆူရတာဝန်ရှိတွေနဲ့တိုင်ပင်ဖို့ဆိုပြီးအမေရိကန်အထူးတန်တမန်ဦးဆောင်တဲ့အထူးကိုယ်စားလှယ်ဖွဲ့ရောက်ရှိနေကြမှာပဲအာဖဂန်တာလီဘန်ခေါင်းဆောင်တွေလည်းဒီနေ့ပဲအစ္စလာမ်ဘတ်မြို့တော်ကိုရောက်လာကြတာပါ။အမေရိကန်ထူးတန်တမန်ဇမေခါလီဇက်ရဲ့တနေ့လောက်ကြာကြိုးပမ်းမှုတွေအတွင်းတာလီဘန်နေနဲ့ငင်းချမ်းရေးသဘောတူညီချက်ရဖို့နှိစက်မှုတွေရှိခဲ့ပေမဲ့ပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့မှာတော့သမ္မတဒေါ်နယ်ထရန့်ကညှိနှိုင်းမှုတွေဆုံးသတ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒီနောက်ပိုင်းမှာတော့အာဖဂန်မှာစစ်ပွဲတွေဆုံးသတ်ပြီးငင်းချမ်းရေးဆွေးနွေးမှုတွေပြန်ဆက်နိုင်မှု ပါကစ္စတန်နိုင်ငံကနှစ်ပတ်စလုံးကိုတိုက်တွန်းနေတာလည်းဖြစ်ပါတယ်
အီရတ်နိုင်ငံဘက်ဒတ်မြို့ကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားနေတာ၃ရက်မြောက်တဲ့နေ့မှာလုံခြုံရေးတွေကမျက်ရည်ရိုးဘုံးတွေကြီးအစ်စ်တွေတုံးပြီးလူစုခွဲခဲ့ပါတယ်။မြို့ရုံးနဲ့တခြားနေရာတွေမှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုထိန်းနိုင်ဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်အက်ဒယ်အဗ်ဒူမဂဒီကညမထွက်ရအမိန့်ကိုဒီကနေ့ထုတ်ပြန်ပါတယ်။ဆန္ဒပြပွဲတွေစားခဲ့တဲ့အင်္ဂါနေ့တွေကလုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားအထူးကြုံကြောင့်ရဲတရအပါအဝင်၁၈ယောက်ထက်မနည်းသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီအစ်စ်တွေမျက်ရည်ရိုးဘုံးတွေအပြင်လူစုခွဲနိုင်ဖို့မိသက်ပိုက်တွေရာဘာကြီးတွေကိုလည်းဖြန့်ချထားပါတယ်အစိုးရရဲ့ညံဖြင်းတဲ့ဝန်ဆောင်မှုတွေနဲ့အဂတိလိုက်စားမှုတွေကိုမကျေနပ်ကြတဲ့ပြည်သူတွေကဆန္ဒပြနေကြတာဖြစ်ပါတယ်ဒီကနေ့နေရာတော်တော်များများမှာအင်တာနက်လိုင်းတွေပြတ်တောက်နေတယ်လို့လည်းပြောကြပါတယ်အခုဆန္ဒပြပွဲတွေဟာလွန်ခဲ့တဲ့တစ်နှစ်ကမှတက်လာတဲ့ဝန်ကြီးချုပ်အက်ဒယ်မဂဒီအစိုးရအတွက်ပထမဆုံးအကြီးအကျယ်စိန်ခေါ်မှုကြီးဖြစ်ပါတယ်ဆန္ဒပြပွဲတွေမှာအထူးကြုံတွေဖြစ်အောင်လို့လူတစုကစွပေးနေတယ်လို့အစိုးရကပြောပြီးငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေကိုလုံခြုံရေးတွေကအကဲအကွဲပေးနေတာလို့ပြောပါတယ်။ဆန္ဒပြပွဲအကြမ်းဖက်မှုတွေကိုစုံစမ်းဖို့အတွက်အီရတ်လွှတ်တော်ကညွှန်ကြားထားပါတယ်။စစ်ပွဲတွေ၊ဂိုင်းကနာကွယ်အကြမ်းဖက်မှုတွေနဲ့ IS စစ်သည်တွေတွေကိုနှိမ်နှင်းကျော်လွှားနိုင်ခဲ့တဲ့အီရတ်နိုင်ငံပြန်လည်ဥမော်လာနိုင်ရေးမှာအစိုးရတာဝန်ရှိသူတွေနိုင်ငံရေးသမားတွေရဲ့အောက်တိလိုက်စားမှုကြောင့်အတားအဆီးအဟန့်တားဖြစ်နေတယ်လို့အီရတ်ပြည်သူအများကပြောနေကြပါတယ်။
ဒီဝေအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတ်နေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကိုဒီကနေ့ပဲရောက်ရှိလာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာလျှက်ကြခီးစဉ်တွင်တနင်္ဂနွေကုန်သွယ်ရေးနဲ့ယင်းနှင်းမြုပ်နှံမှုတွေတွန်းမြင့်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်အရေးကိုပါဆွေးနွေးမယ်လို့လည်းခန့်မှန်းရပါတယ်။စနေနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမင်းငုံပြောဖို့စီစဉ်ထားတာပါ။မြန်မာနိုင်ငံကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခုံလုံနေကြတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာဒုက္ခသည်နေရက်ပြန်နေရေးကြိုးပမ်းမှုတွေမှာအိန္ဒိယနိုင်ငံကထောက်ခံမှုရအောင်ကြိုးပမ်းသွားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးစီစဉ်နေနည်းနည်းဆန်းဆန်းအကောင့်တွေပေါ်နိုင်မှုအိန္ဒိယ၊တရုတ်၊ဂျပန်နိုင်ငံတွေကပူးပေါင်းကူညီမှုတွေရနိုင်မှုလည်းဘင်္ဂလားဒေ့ရှ်ကကြိုးပမ်းနေတာပါ။ရိုဟင်ဂျာဒုက္ခသည်ကမ္ဘာကြီး4000လောက်ရှိနေတဲ့အိန္ဒိယနိုင်ငံကတော့တရားမဝင်ရောက်ရှိနေတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုရှင်းလင်းဖို့ကြိုးပမ်းနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကနေရောက်ရှိလာသူတွေကိုပြန်ပို့ဖို့လည်းမကြာသေးခင်ကပဲပြောဆိုထားပါတယ်။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုပြန်ဝင်တိမတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ပါသဘောတူညီချက်တွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်းဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားစီစဉ်ခဲ့တာတွေရှိပေမဲ့လည်းအောင်မြင်မှုတော့မရသေးပါဘူး။
ကမ္ဘောဒီးယားတရားရုံးတရုံးကနေ Radio Free Asia RFA မှာအလုံးလုံးကိုင်ခဲ့ပူတဲ့သတင်းတောက်နှစ်ယောက်ကိုတရှိုလုံးမှုနဲ့စုံစမ်းစစ်ဆေးဖို့အမိန့်ချလိုက်ပါတယ်။ဖနန်ပင်မြို့တော် Municipal တရားရုံးတရုံးကတရားသူကြီး Invernet ကသတင်းတောက်ဥင်ချင်းနဲ့ Yian Sutarin တို့နှစ်ဦးကိုစွဲချက်တင်ဖို့အတွက်ဒီကနေ့ကြာသပတေးနေ့မှာအမိန့်ထုတ်ပြန်ခဲ့တာပါ။2019ခုနှစ်တုန်းကအဲ့ဒီသတင်းတောက်နှစ်ယောက်ဟာကမ္ဘောဒီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာသတင်းအချက်အလက်တွေကိုနိုင်ငံသားတိုင်းပြည်တစ်ခုကိုပေးပို့တယ်လို့ဆိုပြီးတော့ဖမ်းဆီးတရားစွဲခံခဲ့ရဘူးပါတယ်။ဒါပေမဲ့လည်းအဲ့ဒီသတင်းတောက်နှစ်ယောက်စီကတိမ့်စီရမိတဲ့ electronic ပစ္စည်းတွေကနေစွဲချက်တင်နိုင်လောက်တဲ့အထောက်အထားအလုံးအလောက်မတွေ့ခဲ့ရဘူးလို့တရားသူကြီးကပြောပါတယ်။အခုသူတို့အပေါ်ထပ်မံစုံစမ်းစစ်ဆေးဖို့ဆောင်ရွက်လာတာဟာသူနဲ့ဥန်ချင်းတို့ရဲ့လွတ်လပ်ခွင့်ကိုထိပါနှောက်ယှက်ရရောက်တယ်လို့စူတရန်ကသတင်းတောက်တွေကိုပြောပါတယ်။RFA နဲ့ဒီ Voice of America VOA သတင်းဌာနတွေဟာ American အခြေစိုက် US Agency for Global Media ရဲ့လက်အောက်ခံအဖွဲ့အစည်းတွေဖြစ်ပါတယ်။လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်အစိုးရကအကြီးအကျယ်ဖိနှိပ်ခဲ့တဲ့2019ခုနှစ်မှာ RFA ဖဏ္ဍပင်ဘျူရိုရုံးကိုပိတ်ခဲ့ပါတယ်။သတင်းတောက်နှစ်ယောက်အဖမ်းမခံရခင်ကလေးမှပိတ်ခဲ့တာဖြစ်ပါတယ်။အဲဒီတော့ကရေဒီယိုသတင်းဌာန30လောက်လည်းလုပ်ငန်းလိုင်စင်တွေပြန်ရုပ်သိမ်းခံခဲ့ရတယ်လို့ကမ္ဘောဒီးယားနေစဉ်သတင်းစာလည်းပိတ်ပစ်ခံခဲ့ရပါတယ်ရှင်။
ဟောင်ကောင်မှာဆန္ဒပြဆလို့ဆန္ဒပြပွဲတွေအကြီးအကျယ်ကျုံနေရတာတွေကိုနှိမ့်နှင်းမှုကြိုးပမ်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးစစ်တာတွေကိုတားမြစ်တာအပါအဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေစဉ်းစားနေပါတယ်။ ဟောင်ကောင်မှုဆောင်ကောင်စီနဲ့တွေ့ဆုံပြီးမနက်ပံတောက်ချန်နေမှာအုပ်ချုပ်ရေးမှူးကယ်ရီလမ်းကအစီအစဉ်ကိုတည်ဝင်ကြေညာမယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြနေတာပါဆန္ဒကတူတော်များကတော့ကိုယ်ပသူဆိုတော့မသိအောင်မျက်နှာဖုံးတွေဝတ်ဆင်လေးရှိပါတယ်ရေးပေါ်ကြေညာချက်မှာတော့မျက်နှာဖုံးမစွဖို့တားမြစ်ချက်ဖြင့်ညမထွက်ရမင်းနဲ့တခြားကန့်သက်ချက်တွေလည်းပါဝင်မှာပါဒီပြည်သူ့သမ္မတနိုင်ငံဖြစ်ကွန်မြူနစ်ပါတီကဦးဆောင်တည်ထောင်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲဒီမိုကရေစီရဲ့လှရှားသူတွေနဲ့ရက်တက်ဖွဲ့တွေချဟောင်ကောင်မှာရုံရုံဆန်ကပ်ဖြစ်တဲ့အထိဆန္ဒပြပွဲတွေကျင်းပပြီးနောက်မှာပဲအရေးပေါ်ခြေနေထုတ်ပြန်မှုစီစဉ်နေရလည်းဖြစ်ပါတယ်အင်္ဂါနေ့ကဆန္ဒပြပွဲအတွင်းအသက်18နှစ်အရွယ်လူငယ်တစ်ယောက်ကတန်တုံးနဲ့တက်ခတ်ဖို့လုပ်တဲ့အတွက်လုံလင်းရဲကအနီးကပ်ရင်ဘက်ကိုပစ်ခတ်ခဲ့တာပါဒါအားဆိုရင်ဆန္ဒပြပွဲတွေဆက်ဖြစ်ခြင်းကစားလို့ပထမဆုံးအချိန်ကြီးစံစစ်ကိုတုံးပြီးနှိမ်နင်းခဲ့တာလည်းဖြစ်ပါတယ်ရော်တာသတင်းတပုတ်မှာတော့ရက်တက်ဖွဲ့ရဲ့လှုပ်ထုတ်လုံးကိုမကြတဲ့အင်္ဂါပဲပြင်ဆင်ထားပြီးလူငယ်ရဲတပ်ဖွဲ့ဝင်အနေနဲ့အချိန်ရလိုအပ်ရင်လိုအပ်သလိုတုံ့ပြန်မှုခွင့်ပြုလိုက်တဲ့အကြောင်းလဲရက်တက်ဖွဲ့လမ်းညွှန်ချက်တွေကိုကူကပြီးဖော်ပြထားပါတယ်
တောင်ကိုရီးယားနိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခတ်တဲ့ Mindek Typhoon မုန်တိုင်းကြောင့်6ရက်ထက်မနည်းသေဆုံးပြီးတော်တော်များများပျောက်ဆုံးနေပါတယ်။သေဆုံးခဲ့သူတချို့ကအဆောက်အဦပြိုကျလို့ပြည်ပြည်သေဆုံးခဲ့တယ်လို့တချို့ကရေနစ်သေဆုံးခဲ့တယ်လို့ဖြည်ရဲရေးနဲ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ်။မိုးသီးထန်စွာရွာသွန်းမှုကြောင့်လူနေအိမ်နဲ့ပုဂ္ဂလိကပိုင်အဆောက်အဦ100ကျော်ရေလွှမ်းခဲ့ပြီးတော့လူပေါင်း1500လောက်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့ရတယ်လို့လည်းပြောပါတယ်။မုန်တိုင်းတံအဆိုးဆုံးခံရတဲ့မြို့တစ်ခုဖြစ်တဲ့ဘူဆန်းစိတ်ကမ်းမြို့မှာမြေပြိုမှုအတွင်းမှာပြည်နေတဲ့သူ၄ရက်ကိုရှာတွေ့နိုင်ဖို့ကယ်ဆယ်ရေး600လောက်ကြိုးစားနေကြပါတယ်။မုန်တိုင်းကြောင့်မနေ့ကနဲ့ဒီနေ့မှလူနေအိမ်နဲ့အဆောက်အဦပေါင်း4000ခွဲလောက်လျှက်စစ်တပ်အားပြတ်တောက်ခဲ့ပြီးအများစုကိုတော့မီးပြန်ပေးနိုင်ပြီလို့ Korea Electric Power Company ကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မလို့ကြေညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကျွန်တော်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနေအချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်ပြီးမြန်ချက်တွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရရင်ပြန်လာရင်နိုင်ငံသားစီစဉ်မှုတပ်တွေကကတ်ပြား NBC ကတ်ထုတ်ပေးပြီးမှအစိုးရနိုင်ငံသားဖြစ်ခွင့်အတွက်စီစစ်ဆောင်ရွက်တော့မယ်လို့အစိုးရဘက်ကပြောဆိုပေမဲ့လက်ရှိတည်ဆဲဥပဒေတွေရနိုင်ငံသားဖြစ်ဖို့ခက်ခဲတဲ့အပြင်စီစစ်ဆဲကာလမှာလည်းသွားလာနေထိုင်ခွင့်ကအစလွတ်လပ်မှုတွေဆုံးရှုံးမယ်လို့ဒုက္ခသည်တွေဘက်ကမြင်နေပါတယ်။ဒါဟာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမောင်မြင်တဲ့အကြီးမားဆုံးအခက်ခဲတစ်ရက်လည်းဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုတော့မတ်စုမုံကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရပြန်လာရင်တပ်သေးကန်ကတ်အရင်ထုတ်ပေးပြီးတဲ့နောက်နိုင်ငံသားစစ်စစ်မှုတွေလုံနိုင်မှုနိုင်ငံသားစစ်စစ်မှုတပ်သေးကန်ကတ်ပြား MVC ကတ် National Verification ကတ်ထုတ်ပေးမယ်ပြီးတော့မှ National ID ကတ်အမျိုးသားမှတ်ပုံတင်ကန်ဆောင်ခွင့်ရဖို့အစဉ်အဆက်လှုပ်ဆောင်သွားမယ်ဆိုတဲ့မြန်မာအစိုးရရဲ့ပြောဆိုချက်ဒီပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကလက်မခံတာတွေရှိနေတော့မှမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေနိုင်ငံသားဖြစ်လာဖို့စီစစ်လှုပ်ဆောင်ပေးမယ်လို့ဆိုပေမဲ့လည်းဒီလိုရှေ့ရှေ့ဝေးဝေးလုပ်ငန်းစဉ်တွေနဲ့ရှုပ်ထွေးလာတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေဘက်ကဒီလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုမဲ့နေသေးတယ်လို့ဆိုရမှာပါသူတို့အနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ထွက်ပြေးသွားတဲ့အချိန်မှာစာရွက်စာတမ်းတက်တဲ့အထောက်အထားတွေမပါလာတာတွေရှိသလိုနေနေမိရှုဖြည့်ဆည်းခံရမှုပျက်စီးမှုတွေရှားတယ်မှာလည်းပျောက်ဆုံးသွားတာတွေရှိနေလို့နေရရင်ပြန်လာတဲ့အချိန်မှာလုံလောက်တဲ့အထောက်အထားတွေပြနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်နိုင်ငံသားဖြစ်ခဲ့သူတွေအနေနဲ့လည်း MVC ကတ်ကနေတဆင့်နိုင်ငံသားဖြစ်ဖို့ပြန်လို့ရမယ်ဆိုတာကိုလည်းလက်မခံနိုင်ဘူးလို့ကော့ဗဇာအနီရိုဟင်ဂျာဒုက္ခသည်စခန်းနေဥယျာဉ်လန်ကပြောပါတယ်။
NBC ကဆိုတာကျွန်တော်တို့ရူဟင်ဂျာလူမျိုးတွေကလုံးဝကင်ဆွန်စရာမလိုဘူးလို့ကျွန်တော်တို့ဆိုရမှာပါ။တနိုင်ရင်လုံးအတန်းအတာနဲ့ကျွန်တော်တို့ကအညွတ်သားမတ်ကွန်တွေစီပြီးတော့ကျွန်တော်တို့လူမျိုးသားလူမျိုးတွေကရတာတဲ့လူမျိုးတစ်မျိုးဖြစ်တယ်။အခုအချိန်မှာကျွန်တော်တို့ကဘင်္ဂါလီဆွေးပြီးတော့ဒီ NBC ကကိုကင်ဆွန်ရမှာလုံးဝအသေးပဲမရှိဘူးလို့ဆိုရမှာပါ။ဘာလို့လဲဆိုရင်အဲ့ဒါကျွန်တော်တို့တမင်သက်တဲ့နိုင်ငံသားသားစီပြီးတော့တမဲတဲ့လက္ခဏာတကူလို့ကျွန်တော်ကဆိုရမှာဖြစ်တယ်အဲ့ဒါကြောင့်မလို့ NBC ကကိုကျွန်တော်ဘယ်တော့အခါမှကျွန်တော်လက်ခံနိုင်ကြမရှိဘူး NBC ကနဲ့ဆွေးရမယ်ဒီစားကျွန်တော်ရူဟင်ဂျာဒုက္ခသည်တွေကသူတယောက်မှလက်ခံတာမရှိဘူ
းဂျာစကန်တွေထဲမှာနေထိုင်ခိုင်းပြီးတော့ဒီဂျာထဲမှာမှနိုင်ငံသားစီစစ်မှုတွေလုပ်မယ်ဆိုတဲ့အနေအထားကြောင့်သူတို့ရဲ့တွာလာလှုပ်ရှားခွင့်လို့အခြေခံအခွင့်အရေးတွေဆုံးရှုံးမှာကိုလည်းစိုးရိမ်နေကြပါတယ
်တောက်တာစုံတဲ့လူတွေကိုသူကနိုင်ငံသားဆောင်ရွက်ပေးမယ်ဆိုပြီးတော့ပြောထားတာရှိတယ်။နောက်အတောက်တမရှိတဲ့လူတွေကို NPC ကတောက်ပေးမယ်အဲ့လိုပြောတယ်။အတောက်တဆိုတာဘယ်အတောက်တကိုဆူလို့တာလဲလားကျွန်တော်သက်တဲ့အဲရဲရဲမပြီးသေးဘူး။ဟိုပြန်လာရဲ့ဟိုဆောင်တဲ့အချင်းဖူးချက်မှာလဲဒီ1982ခုနှစ်နိုင်ငံသားဥပဒေကိုပြင်ဆင်ကပ်ပြီးတော့ ไอ้ที่อาจารย์ชูเจ้าก็เลยกูอาชีพที่บาร์ทโคมาก่อนที่พอรามชิวน้าวยังไงอาชีพสาระที่ติดเจออดีตสังกัดตลอดก่อนแต่เช้าอดีตสังกัดว่ากูคิดไอ้ที่อาจารย์ยืนตรงไปไอ้ที่สังกัดมาลีเรลูเรียเบม่าตัวละกันเลยชิดามชิมเทวูยังไงเช่นนี้ยังงงได้ก็มันได้ก็มุกได้ก็เอลูเนี่ยกูยังไงเดี๋ยวนี้ตัวเรื่องจะรู้ยังไงมุสลิมสุย
แต่ที่อาจารย์ยังจันทร์รู้ว่าเนี่ยยังไม่อภิญญ์ก็ล้วนแรงจังอารมณ์มันมีบ้างนี่อาจารย์ดูจะชูพันธุ์ที่ซีเขียร์อะไรชิ้นนี้ลูกเบิกเงินลงจงยี่อามาเกณฑ์จะดูแลสวยมีบาร์เรลูรู้เห็นยาตุขาเดอุ้ยสลังอาบจะบาร์เรอาจารย์อามาเย่อาเมนจอร์บาลูเรียชิ้นเตะอเมริกาชิ้นเลยบาสิเดสุยอายุนี้ก็มีอาการเลยดิลูมหอมมันมาสุดสวยมูรีผู้แทนแข่งขันเขียร์เลยอากูเลยดีจันทร์ตัวเมื่อสุย
โอ้เล่นกันอย่างพวกสิเนี่ยขยันเราพูดกันเลยบางอย่างเราได้สุราเล่นกันอย่างพวกสุราจันทร์เราไม่ยินดีมุมมีเจ้าเอร่าเนี่ยสุดเสียขยันเราดูได้ยังสวยเนี่ยจ้าวเลยอากูรู้เปล่าล่ะแม่ตุรีนั่งยันดาห้องมหัศจรรย์สาวยามหูมาโรอุบลีปีนี้เช่นนี้นั่งยันยี่ปาร์ตี้รีเย็บแผลพวกสิเนี่ยได้มีสาวยามเต็มเลยแต่ทางกูอยากเชื่อสนักคนนี้มีมานั่งยันดาอุบลีเนี่ยนี่สิเนี่ยสาวยามเต็มเลยรู้เลยเอียนบีอยากให้มีดาปาร์ตี้จีเกลเล็บเชื่ออุบ
ာပြီးသားဖြစ်ပါတယ်အဲ့ဒီရင်စီဖြစ်ပြီးတော့ညီရဲဆိုရင်ပေးပေါ့ဒါကျမတို့ရဲ့ရည်ရည်ချက်ပါပဲနော်ဒီဒေသနဲ့ဆိုင်တဲ့နိုင်ငံရေးပါတီတွေဒေသခံတွေရဲ့ဆန္ဒတွေကိုတော့အလေးထားတုံ့ပြန်တိုင်းပြီးဆွေးနွေးဖို့လိုတယ်ဟုတ်ဒီလုပ်ငန်းဒီ process ကိုကြည့်ကြည့်ချင်းချင်းနားလည်တဲ့လူတွေနဲ့ဆွေးနွေးတိုင်းပြီးတော့လုပ်တာကပိုပြီးတော့အဆင်ပြေနိုင်တာပေါ့လေ
ဒါပေမဲ့လည်း1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေဟာနိုင်ငံသားဖြစ်ဖို့တင်းကြပ်ထားတဲ့ဥပဒေဖြစ်တယ်လို့ဝေဖန်ထောက်ပြမှုတွေလည်းရှိပါတယ်။ရခိုင်ရေးကော်ဖီယာနဲ့ကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြန်လည်စစ်ဆေးသုံးသပ်ဖို့ပါဝင်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရဘက်ကလက်သင့်မခံပါဘူး။ဒါပေမဲ့လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လက်ခံမယ်လို့တော့ကတိပြုပြောဆိုထားပါတယ်ရှင်။
မဆုမုံပြောပြသွားတာပါအခုတခါတော့မြန်မာနိုင်ငံကအချင်းချောင်ပြောင်းလဲရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်အချင်းချောင်စနစ်ကိုပြည်ပြင်ပြောင်းလဲဖို့အစိုးရကစူးစမ်းနေပေမဲ့အချင်းချောင်တွေအတွင်းအချင်းသားတွေအဆမတန်များပြားနေတဲ့အပြင်လူခွင့်အချို့ဖောက်မှုတွေအချင်းသားခွင့်ရဆုံးရှုံးမှုတွေပါရှိနေတယ်လို့ရပ်ဖတ်ဖွဲ့စည်းတွေကဝေဖန်ထောက်ပြနေကြပါတယ်အချင်းချောင်စနစ်တစ်ခုလုံးပြည်ပြင်ပြောင်းလဲဖို့ဆိုရင်ရဲတပ်ဖွဲ့နဲ့တရားစီရင်လို့ကဏ္ဍအလိုက်တစ်ပြိုင်တည်းထဲပြည်ပြင်ပြောင်းလဲမှသာဒါကအောင်မြင်နိုင်လိမ့်မယ်လို့သူတို့ကပြောပါတယ်ဒီကြောင်ပြည်စုံကတော့ဗီမြန်မာပိုင်းသတင်းတော်ကိုဇော်ဒက်ကမေးမြန်းပြပို့ထားပါတယ်ခင်ဗျာ
အချင်းထောင်တွေမှာနေရာကျက်တဲမှုတွေကအတော်လေးဆိုးရွားနေသလိုတချို့ထောင်တွေမှာတတ်မှတ်ရာဂိုင်းနှုန်းထက်အစာပေါင်းများစွာကျော်လွန်နေရလို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်က VOA ကိုပြောပါတယ်အချင်းသားတယောက်ကိုအိတ်ဆေးရနေရာ၃ပေအကျယ်လောက်ကနေတပေခွဲမရရဲ့အချင်းထောင်တွေထိရှိလာကြောင်းသူကပြောပါတယ
်အဲ့လိုဖြစ်တဲ့အတွက်ကြောင့်ဟိုနောက်ဆက်တွဲဒါလူ့ကိုယ်ရေးဆိုင်ရာမျက်နှာမှုတွေကတော့ဟိုကြုံတွေ့နေရတာပေါ့နော်။ဘာလို့လဲဆိုတော့အိန္ဒနာကပ်ရတဲ့လူမျိုးပေါ့။ဒါမျိုးတွေရှိနေတာပေါ့။အဲတော့အိန္ဒနာကပ်မရေးအိယာကြီးအတွက်လဲဟိုအဲ့အချင်းတန်းမှာတာဝန်ရှိတဲ့သူတွေကိုနည်းနည်းပါးပါးအဲ့လိုပေါ့။ဟိုကြီးရနိုင်ရပေးရတန်းရတာဆိုတော့ဟာမျိုးတွေကလည်းဟိုဖြစ်နေတာပေါ့လေ။ဖြစ်နေတာပေါ့
။အချင်းနောက်လူကြီးကြက်တဲ့ရဲ့ကိစ္စကိုသက်ဆိုင်ရာဝန်ကြီးဌာနကထပ်ခိုးတွေလုပ်ပြီးဖြေရှင်းနေပေမဲ့မလုံလောက်ဘူးလို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။ဆရာဝန်မရှိရသူနာပြုမလုံလောက်တာရေကြောင့်ကျမ်းမာရေးပြဿနာတွေကလည်းရှိနေပါတယ်လူကြီးရေကြောင့်ဖြစ်လာရဲ့မိန်းလာရေစိုးပြည့်ချန်တဲ့ကိစ္စတွေကိုလည်းအကျဉ်းသားတွေကဖြေရှင်းနေရပါတယ်ဒါတွေကလူ့အခွင့်အရေးရကြည့်မယ်ဆိုရင်နင်းနာရဲ့ကိစ္စတွေလို့ဦးယူလွင်အောင်ကပြောပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင် MNHRC ကအကျဉ်းသားတွေနဲ့တွေ့ပြီးထောင်တွင်းအခြေအနေကိုတွေးဆမေးမြန်းတဲ့အခါမှာအမှန်တမ်းပြောပြရတဲ့အကျဉ်းသားကိုထောင်အာဏာပိုင်ကြီးကပုံပြီးဖိနှိပ်တဲ့အလေးထားရှိကြောင်းကချင်ပြည်နယ်လူငယ်အစည်းအရုံးကစိုင်းညူပန်က VOA ကိုပြောပါတယ်။သူကတကြောပြန်ကချင်စစ်ပွဲ၈နှစ်ပြည့်မှာစစ်ဘေးရှောင်တွေရဲ့ဒုက္ခကိုသရုပ်ဖော်ခဲ့လို့ငိမ့်စုစီပုံမှန်နဲ့မြင်းကြီးနာအကျဉ်းထောင်မှာ15ရက်အကျဉ်းကြခံခဲ့ရတာလည်းဖြစ်ပါတယ်။သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ဟိုသွားစီစဉ်တော့လို့မရတော့ဘူး။ငါသင်ချက်သွားတဲ့ဟာလို့ရှိရပါတော့ဆိုတော့ဒါကသူတို့ရဲ့ဟိုအချိုးပုံစံကပေါ့နော်အဲနင်တို့သူတို့ကတိုင်ရကောင်းသလားသူတို့ကနင်တို့ဆွေးရကောင်းသလားပေါ့ဟိုဒါကသူတို့ပညာကျတာတော့ရှိရပါတော့အဲလိုလုပ်တယ်ပဲအခုဒီနေ့ညကျတော့သူတို့ပြောတဲ့အခါမှာဘာမှအပြည့်စက်သေးဘူးဟိုဘာမှမလုပ်ဆောင်သေးဘူးပေါ့နော်နင်တို့တောင်မှအဲလိုအပြည့်လုပ်တယ်ဆိုတဲ့ပုံစံနဲ့တော့ရှိခဲ့တယ်
ထောင်ထဲမှာစားကြည့်ရိုက်သုံးခွင့်မရတာစာရေးသားခွင့်မရှိရနဲ့အခြားအကျဉ်းသားရပိုင်ခွင့်မရှိသလိုအကျဉ်းထောင်ဥပဒေကလည်းပြုပြင်ပြောင်းလဲတင်ကြောင်းထောင်ဝန်ထမ်းတွေရဲ့ကိုယ်တိုင်လက်ရောက်အနာတရားဖြစ်အောင်လုပ်တာမျိုးတွေကလည်းရှိနေကြောင်းစာမျိုးပံကပြောပါတယ်
ကျွန်တော်စနစ်ကြီးတစ်ခုတော့ပြုတ်ကြောင်းလဲလို့ကျွန်တော်ဒီမှာနိုင်ငံရေးတော့ဖွဲ့ပြုတ်ကြောင်းလဲဒီကိစ္စတွေဒီပြည်နယ်တော့ဖောင်းကိစ္စတွေဒီတရားစီရင်ရေးကိစ္စတွေဒီတက်တာတွေမှာပြည်ကြောင်းလဲမှုတွေမလုံနိုင်ဘူးကျွန်တော်ဆိုတဲ့အချင်းတော်စနစ်ကြီးကြောင်းလဲမှာကျွန်တော်ရှင်းတာကိုဒီကနေ့လိုက်ခဏလိုက်အတွဲလိုက်ကျွန်တော်ပြုတ်ကြောင်းလဲရမယ့်ကိစ္စတွေရှိနေပါတယ်ဒါတွေက
ဒီကိစ္စကိုတပ်ဆိုင်ရာဝန်ကြီးဌာနကထပ်ခိုးရေလုပ်ပြီးဖြည့်ရှင်းရခဲ့တဲ့ပြဿနာတွေကြုံနေရပြီးလူခွင့်ရေချိုးဖောက်တဲ့ကိစ္စတွေရှိနေကြောင်းမြန်မာနိုင်ငံမြို့သားလူခွင့်ရေကော်မရှင်ကဒါကိုတပ်ဆိုင်ရာဝန်ကြီးဌာနနဲ့ညှိနှိုင်းနေရလို့ပြောပါတယ်။
ဒီတရင်တော့ကိုစောထက်ရန်ကုန်မြို့ကနေတရင်ပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့တရင်ထောင်ကိုတရားဆွဲဆိုနိုင်ဖို့အောက်လို့တော်ဒီမိုကရက်တီပါတီပြင်ဆင်နေတယ်ဆိုတဲ့အမေရိကန်နိုင်ငံကြီးရဲ့ဆိုင်တဲ့တရင်ကိုပြောပြဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့လာမယ့်စနေညတိုင်းလေလိုင်းစီဇန်နဲ့ပတ်သက်ပြီးတော့တီးပေးပါရစေခင်ဗျာ။
အနေနဲ့ပြည်အောင်လူတရပေါ်ပေါ်လာအောင်လက်ရှိဆွေးနွေးအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာပါကြောင့်ပိုအရေးကြီးတာပါလေ။ဘာတွေသတိပြုစင်ကျင်တဲ့မှာလဲစတာတွေကိုအော်တိုဘာလ9ရက်ဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းစီစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလ ူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်တဲ့လူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ။
ဆရာရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ View American တန်ရဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့အင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကုန်တစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့ American နိုင်ငံဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်။သမ္မတ Donald Trump က Democrat တွေကိုရော Ukraine ကောင်းဆောင်တဲ့သူနဲ့ကြားတယ်လီဖုန်းဆက်သွယ်ပြောဆိုချက်ကိုဖွင့်ချတိုင်ကြားခဲ့သူပေါ်ကွာဆက်ပြီးတော့ထိုးနဲ့တိုက်ခိုက်နေပါတယ်ဒီလူတွေဟာနိုင်ငံတော်ပုံကံမှုကိုကျူးလွန်တာလို့လည်းသမ္မတကဆွဆွဲပြောဆိုပါတယ်ဒီတော့အတွက်မှာပဲအဲ့ဒီတယ်လီဖုန်းဆက်သွယ်ပြောဆိုမှုနဲ့ပတ်သက်လို့သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတာကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆက်လုံနေပြီးသတိကံထောက်ထားတွေကိုအင်မီရောကနေတောင်းယူဖို့လည်းပြင်ဆင်နေပါတယ်ပတ်စီဝီဒါကူဆော်ရာရဲ့သတင်းလော်ကိုကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
သမ္မတတော်လေးဆွမ်းကပြီးခဲ့တဲ့ဇူလိုင်လမှာသူနဲ့ယူကရိန်းသမ္မတတို့ကြားတယ်လီဖုန်းပြောဆိုချက်ကိစ္စဖွင့်ချတိုင်ကြားခဲ့သူကိုအိမ်ပြည်တော်မှာဖင်လန်သမ္မတနဲ့တွေ့ဆုံခဲ့တဲ့အချိန်မှာတောင်မှဆက်ပြီးတိုက်ခိုက်ပြောဆိုခဲ့ပါတယ
် Either got it totally wrong made it up or the person giving the information to the whistleblower
သူလုံးဝကိုမှားယွင်းတာဒါမှမဟုတ်လောက်ကျန်တာဒါမှမဟုတ်တိုင်ကြားတဲ့လူကိုသတင်းပေးခဲ့သူကလိုသားမှုမရှိတာပဲဖြစ်ပါတယ်အဲ့ဒီလူဟာတချို့ဖြစ်တာကြောင့်သူဘသူဆိုတာကိုဒီနိုင်ငံအနေနဲ့ဖော်ထုတ်ရပါမယ်
ဖုန်းစကားပြောခဲ့တာနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုအင်ဂျီရောကနေတောင်းယူဖို့ဒီမိုကရက်တွေကပြင်ဆင်နေပြီးသမ္မတကိုတရားစွဲဆိုရေးဆန်းရစုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေပါတယ်။သူ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးအပြစ်ရှိတယ်လို့ဆွဆွဲနိုင်တဲ့အချက်လက်တွေရှာဖို့အဲ့ဒီဖုန်းဆက်သွယ်ချက်မှာသမ္မတကတွန်းအားပေးခဲ့တာပါ။စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အောက်လွတ်တော်ကော်မတီတွေထဲမှာထောက်လိုင်းဆန်ရကော်မတီလည်းပါပြီးကော်မတီဥက္ကဋ္ဌ Adam Schiff ကအခုလိုပြောပါတယ
် The president wants to make this all about the whistleblower and suggest people that come forward with evidence
ဒီစားဟာတရင်းပြည်တန်ကြားသူတွေပဲလုံးဝတက်ဆိုင်နေဆိုတာမျိုးသမားကလှုပ်ချင်နေပါတယ်သူမဟုတ်တာလို့တော့ကိုအထောက်ထားနဲ့ဖွင့်ချသူတွေဟာပုံကံသူတွေဆိုတာမျိုးပြောခြင်းပြီးဒီစပောက်တွေတချို့တွေဖြစ်တတ်မှတ်ခြင်းပါတယ်ဒါဟာတက်တည်တယောက်ကိုပြောင်းချင်းချောက်တာပါဒါကိုထီလက်ရောက်တက်ခိုက်တာတွေဖြစ်အောင်သွေးထိုးလှုံ့ဆော်တာပါအ
ာရန်ရှရစ်ရဲ့လူသိရှင်ကြားပြောဆိုချက်တွေဖုန်းပြောဆိုချက်တွေကိုပြန်ဖွင့်ဆိုတာတွေအတွက်နိုင်ငံတော်ပုံကံမှုကျွလွန်နေတယ်ဆိုပြီးသမ္မတကထပ်ခါတလဲလဲဆွဆွဲထားပါတယ်ဒီလိုဆွဆွဲချက်တွေဟာစိုးရိမ်စရာကောင်းတယ်လို့ Brookings Institute ကသူတည်သည် John Hodder ကမြင်ပါတယ်
The language that the president is using right now is quite unprecedented and quite dangerous to accuse sitting members
သမားကအခုလိုပြောဆိုနေပုံကဘယ်တော့မှမရှိဘူးလို့သိအနေကြီးပါတယ်ဖရယ်ဥပဒေအရစိတ်ကိုအပြစ်ကြီးတဲ့ပြစ်မှုတစ်ခုကိုကျူးလွန်မှုနဲ့လက်ရှိလွှတ်တော်အမတ်တူကိုဆွဆွဲတာကကျွန်တော်အမြင်မှာတော့မသင့်လျော်ပါဘူ
းနိုင်ငံသားရေးဌာနကလက်ရှိတာဝန်ရှိသူတွေနဲ့တာဝန်ရှိသူဟောင်းတွေကိုစင့်ခေါ်တွက်ဆိုခိုင်းဖို့ All of the comedy 3ခုကစီစဉ်ထားပါတယ်အဲ့ဒီအထက်မှာယူကရိန်းနိုင်ငံဆိုင်ရာသံတမန်ကြီးအောင်မာရီယိုဗနိုဗစ်နဲ့ဒီကရဲဘက်ကနှုတ်ထွက်သွားခဲ့တဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးသံတမန်ကတ်ဘော်ဂါတို့လည်းပါဝင်ပါတယ်ဒီမိုကရက်တီးယားနိုင်ငံသားရေးဌာနဝန်ထမ်းတွေကိုချိန်ချောက်နိုင်ခြင်းမို့ကြိုးစားနေတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောပါတယ်အော်လိုဒိုဝါစင်ခေါ်ခံထားရသူတွေထဲမှာပါတဲ့ဝန်ကြီးပွန်ပီယိုကဇူလိုင်လဖုံးဆက်သွယ်မှုမှာသူလည်းပါတယ်လို့ဝန်ခံထားတာပါ
the phone call was in the context of now I guess I've been the secretary of state for coming on a year and a half
ကျွန်တော်ငယ်ငယ်ဝင်ရလာတယ်နှစ်ခွဲလောက်ရှိလာပြီဆိုတော့ယူကရိန်းဆိုင်ရာအမေရိကန်မူဝါဒကိုအတိအကျသိထားရဲဆိုတဲ့အနေအထားနဲ့ဖုံးဆက်သွယ်ရမှာပါခဲ့တာ
ပါတပ္ပဒါဦးတရားဆွဲဆိုရေးလွတ်တော်ကစုံစမ်းစစ်ဆေးနေတာတွေကိုထရမ့်အစိုးရကတားဆီးဖို့ကြိုးစားတာဟာတရားရေးပိုင်းကိုစွပ်ဖက်တောင်းချက်မှုမျှောက်စေတယ်လို့ဒီမိုကရက်တီကသတိပေးထားပါတယ်ခင်ဗျာ
ကိုဒိနာကိုပြောပြတော့တာဖြစ်ပါတယ်။ဗီဒီယိုမှာအပိုင်းရဲ့ချက်သရင်းညနေခင်းအစီအစဉ်လေးကိုလိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့ကထုတ်လွှင့်ပေးနေတဲ့ဗီဒီယိုညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲဗီဒီယိုရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပေးမှာဖြစ်ပါတယ်။
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီ3ခုကဝန်ထမ်းတွေမကြာသေးခင်ကပဲယာယီကနှုတ်ထွက်သွားတဲ့ယူကရိန်းဆိုင်ရာအမေရိကန်ထူးထောင်သမ္မတကတ်ဖော်ကာကိုဒီကနေ့တကပိတ်မင်းမြတ်မှုစီစဉ်ထားပါတယ်။လွှတ်တော်ဝန်ထမ်းတွေနဲ့တွေ့ဆုံရမှာတော့ဇူလင်လာတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့သမ္မတထရန့်တို့ဖုန်းဆက်စကားပြောတဲ့ကိစ္စနဲ့နောက်ဆက်တွဲထူးထောင်သမ္မတရဲ့ဆောင်ရွက်ချက်တွေကိုအာယုံဆိုင်မင်းမြန်ချလိုက်မယ်လို့လည်းခန့်မှန်းရပါတယ်။ဥရောပ Airbus လေယာဉ်ကုမ္ပဏီနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဥရောပသမ္မတ EU ပေါ်တိုင်ချထားတဲ့ကိစ္စမှာအမေရိကန်ကအနိုင်ရပြီး EU ကတင်ပို့တဲ့ကုန်ပစ္စည်းဒေါ်လာ9ဘီလီယံခွဲကုန်သွယ်ခွင့်ကောက်ခံဝင်ရရှိသွားပါတယ်။ Airbus ရဲ့ရောင်းလိုင်းကို EU ကငွေကြေးပံ့ပိုးနေတာမတရားဘူးဆိုပြီး WTO ကကမ္ဘာ့ကုန်သွယ်အဖွဲ့ကြီးကဆုံးဖြတ်ခဲ့တာလည်းဖြစ်ပါရဲ့။ဟောင်ကောင်မှာဆွန်လာကဆက်လို့ဆန္ဒပြပွဲတွေအကြီးအကျယ်ကျုံရတယ်ကိုနှိမ့်နှင်းမှုချိုးပန်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးဆွတာတွေကိုတားမြစ်တာအပါအဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေစဉ်းစားနေပါရဲ့ဟောင်ကောင်အမှုဆောင်ကောင်စီနဲ့တွဲဆုံပြီးမနက်ဖြန်တောက်ချန်နေမှာအုပ်ချုပ်ရေးမှုကိရိလန်ကအစီအစဉ်ကိုတည်ဝင်ချညာမယ်လို့လည်းဒေသခံသတင်းတွေကဖော်ပြပါရဲ့အိန္ဒိယကိုဒီနေ့ပဲရောက်လာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာလေးရချာခီးစဉ်တွင်နိုင်ငံငင်ကြားကိစ္စတွေအပြင်ဘင်္ဂလားဒေ့ရှ်ရောရင်ဂျာဒုက္ခသည်အရေးကိုပါဆွေးနွေးမယ်လို့ခန့်မှန်းရပါရဲ့ဆွေးနွေးမှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုရှိတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမင်းငွန်းပြောကြားဖို့စီစဉ်ထားတယ်ဆိုပြီးဒေသခံသတင်းတွေကဖော်ပြနေကြပါရဲ့
သတင်းချင်းချုပ်ကိုကောင်းလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုကေဖြစ်ပါတယ်။ VOA American သံညာပိုင်းမြန်မာဘာသာအစီအစဉ်တွေကတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ25 32 51နဲ့လိုင်းလိုမီတာ190လောက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းနေကြပါစေ။ခင်ဗျာကျွန်တော်ရင်နေပ
This program has come to you from the Voice of America, Washington. From Washington.